ဒီမိုကရေစီရှင်သန်ထွန်းအားရဲ့အတွက်သတင်းသမားတွေအနေနဲ့သတင်းချက်လက်တွေရရှိဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွန်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NLD အရက်သားဆိုရလက်ထက်မှာတော့အရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုပိုများလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ But it is all part of a strong, vibrant democracy. Access to information for people. The rights of journalists to be able to report what they hear, what they see, what they learn.
ဒီလူလူအတွက်သတင်းအချက်အလက်တွေရရှိရေးဆိုတာဟာဒီမိုကရေစီရှင်သန်ထွန်းကားရေးရဲ့အစိတ်အပိုင်းတစ်ခုပါ။သတင်းသမားတွေရဲ့အခွင့်အရေးဆိုတာဟာသူတို့ကြားသမျှမြင်သမျှသူတို့လေ့လာစုံစမ်းထားသမျှတွေကိုသတင်းရေးသားဖော်ထုတ်နိုင်ခွင့်ရရှိကြဖို့ဖြစ်ပါတယ်။အဲ့ဒါကဒီမိုကရေစီရဲ့အဓိကကျတဲ့အစိတ်အပိုင်းတစ်ခုဖြစ်နေတာပါ။ဒါကြောင့်မို့လို့ကမ္ဘာတစ်လောမှာကျွန်တော်တို့ USA ကသတင်းသမားတွေရဲ့အခွင့်အရေးတွေအရသာလူအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုကျွန်တော်တို့တက်ဆွမ်းသမျှဖြည့်ဆည်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူအဖွဲ့အစည်းအတွက်အလွန်အရေးကြီးတဲ့အစီအကော်မှုတွေကိုကူညီဖြည့်ဆင်းဖို့အတွက်ဒီလူတွေရဲ့အတန်တွေဟာအင်မတန်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ကြလို့ပဲဖြစ်ပါတယ
်။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲတွေကြောင့်အမေရိကန်ပြည်အောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကြက်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလေးသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။ဒီမှာနိုင်ငံသတင်းစာဆရာများကွန်ရက်ကအလို့အမှုဆောင်ကိုစရာလှိုင်ကတော့
အစိုးရကမီဒီယာနဲ့ပူးပေါင်းဆောင်မှုကအရင်ကတည်းကပုံနေတာရှိတာ။အဲ့ဆုံးပဲကြည့်မယ်ဆိုရင်ကျွန်တော်ပြည်ကြီးတဲ့ရပိုင်းဖြစ်ခဲ့တဲ့တောင်မေဦးရှိမှာဆန္ဒကြတဲ့အချိန်ပေါ့နော်။တာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်ရှိတယ်။ဆိုတော့ဒီနောက်မှာရဲဝတ်တွေနဲ့ကျွန်တော်တို့ကအဲဒီတရားစီရင်ရေးကိုရိုက်ပါနှစ်ပါဖမ်းပါလို့ပြောနေတာဒီလိုဥပဒေနဲ့ချိန်ချောက်မှုတွေဒီဥပဒေစိုးမိုးတောင်းရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်။မီဒီယာသမားတွေကသတင်းပြတဲ့ညပြောရမယ်။သူတွေ့ရဟာကိုသူ့ရဲ့အန်ဒီကသူတင်ပြမှာပဲ။အဲ့သတင်းမှားရဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်ကခုနကမီဒီယာအကောင်မဲ့လို့ဆိုတော့ချက်ပြီးဦးတယ်။တက္ကနာကမီဒီယာနဲ့ကိုဆက်ဆုံတယ်ပါဆိုတာလည်းငန်းတော့ဝေးသွားတယ်။
ရှစ်ဆက်ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးတက်ရောက်မှုရှိတယ်လို့ထိုင်းနေဝမ်မတ်အမျိုးသမီးအဖွဲ့တာဝန်ခံမက်ကင်လီကတော့အခုလိုပြောဆိုလိုက်ပါတယ်
။ဘယ်လောက်ထိထိရောက်လဲဆိုတော့အင်တန်မှအချိန်တိုင်းသာကြိုးသေးတယ်။ဒါပေမဲ့သူတို့လုပ်နေတဲ့ project တွေကရရွာတဲ့ထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်၊ကုညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံနေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ်
။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေခွန်းထုတ်စရာတွေရှိလာတဲ့အတွက်တုံ့တက်ဖို့လိုအပ်လာပြီလို့ဆိုပါတယ
်။အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေသူတို့ပြန်လည်စဉ်းစားတုံ့တက်ရအောင်ပေါ့။မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအခုကြီးအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စ
အစားတုံးသူကောက်ွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်အခုလိုပြောဆိုလိုက်ပါတယ
်။ပံ့ပိုးလာတဲ့အချိန်မနှောက်ချက်ရင်ကိုတော်တော်ဆင်ပြေပါတယ်လို့ကျွန်တော်တို့အရင်တော့ကျွန်တော်တို့ကသမ္မတဖြစ်နေတယ်ပေါ့နော်စာတုံးလူများသမ္မတဆိုတဲ့အခါကျတော့အရင်တော့ဟိုလောကကံရတာခက်ခဲတာဖြစ်နေတယ်။အခုတော့ကျွန်တော်တို့ register ပေးတဲ့အသင်းကြီးကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီဟာကကျွန်တော်တို့ကိုအတိမတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
်။ McGreen ရဲ့မြမခီးစင်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USA အကြီးကဲဖြစ်လာပြီးခဲ့တာဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါလေမက်ဂရင်ဟာလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမက်တိုလာ USA လက်ထောက်အုပ်ချုပ်ရေးမှူးဂလိုရီယာစတီလ်နဲ့အတူ59ရက်နေ့ကြာတာပြီးနေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ ဘာသာရေးကောင်းဆောင်လေးနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လည်လာဖို့တွားရောက်အောင်မှာဖြစ်ပါလိမ့်ရှင်
။မမေခါတရင်ပြေဖို့ခဲ့တာဖြစ်ပါလိမ့်ရှင်။စနေညတိုင်းတင်ဆက်ပေးတင်တာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ရင်းရင်းကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့ NLD ဆိုရလက်ထံမှာတော့စီးရင်တင်မှာမို့ကပို့ပြီးတော့များလာတာမို့ရင်းရင်းဆန္ဒပြမှုတွေဟာနေရာအနှံပြမှာပြုလုပ်နေကြပါတယ်။ဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့အာဏာပိုင်နေဘက်ကအရေးယူတဲ့နေရာမှာဥပဒေကိုလက်တလုံးချအသုံးချနေရဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာပြည်သူကဒီမိုကရေစီနီးကြွေးချယ်တင်ရောက်တဲ့အစိုးရလက်ချက်မှာတော့ဒီမတိုင်ခင်အဝတ်လဲအရသာအစိုးရလက်ထက်တောင်းထက်တောင်းမှာပို့ပြီးတော့မှတင်းကျပ်တဲ့အနေအထားတွေတွေ့လာရနေတာမို့နိုင်ငံရဲ့ဒီမိုကရေစီပန်းနိုင်စီကိုဥတည်နေတဲ့အစိုးရရဲ့လမ်းကြောင်းပေါ်မျိုးကိုထုတ်စရာဖြစ်နေပါတယ်။တရင်နောက်မတ်စုအစီအစဉ်မှာမတ်မီခါတင်ပြပေးထားပါတယ်
မြန်မာပြည်မြောက်ပိုင်းရဲ့ရှေ့မြောက်ဖျားစီမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမို့စစ်ပွဲတွေရပ်ဖို့ဆန္ဒပြတောင်းဆိုသူတွေနဲ့အာဏာပိုင်တွေရဲ့ထိတွေ့မှုကပိုများလာနေပါတယ်။ငြိမ်းချမ်းရေးကိုအယယူဖို့ကြိုးစားနေတဲ့ NLD အစိုးရလက်ထက်မှာပြည်တွင်းငြိမ်းချမ်းရေးခီးစဉ်ကထင်သလောက်ခီးမတွင်ပဲငြိမ်းချမ်းရေးအတွက်တက်ကြွလှုပ်ရှားသူဆန္ဒပြသူတွေကိုဖမ်းဆီးအရင်းယူမှုတွေသာတိုးလာနေတာကြောင့်အစိုးရရဲ့ကင်တွယ်မှုအပေါ်ဘဝင်မကျစရာတွေပိုတိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ဒီပြင်ရင်းစုစီလိုလူသိများကြတဲ့ငြိမ်းချမ်းသာစုဝေးဆန္ဒပြမှုဆိုင်ရာဥပဒေကိုတရားဝင်ထုတ်ပြန်ထားခဲ့တာမှာ NLD အစိုးရလက်ထက်မှာပဲနှစ်ချိန်တိုင်ပြင်ဆင်လိုက်ပြီးနောက်ဆုံးပြင်ဆင်ဖို့လုပ်နေကြမှာတော့ဒီမိုကရေစီစံနှုန်းနဲ့မညီသောတက်ကြွလှုပ်ရှားသူတွေကအစိုးရကိုထောက်ပြဝေဖန်မှုရှိလာခဲ့ပါတယ်။အနေရီအစိုးရလက်ထက်မှာငြိမ်းချမ်းရေးအတွက်ဆန္ဒပြရဲ့တက်ကြွလှရှားသူတွေကိုဒေသအာဏာပိုင်တွေကဖမ်းဆီးအရေးယူမှုဟာအရင်နှစ်တွေကထက်ပိုများလာတယ်လို့စစ်တမ်းတွေကဖော်ပြနေတာမို့ဝေဖန်မှုတွေကပိုပြင်းထန်လာခဲ့ပါတယ်။ပြည်တွင်းစစ်တွေရဲ့ဆိုင်မှုနဲ့ပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေကိုအများဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်၊မန္တလေး၊ပချင်းပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီလမေ9ရက်ကနေ15ရက်အတွင်းဆန္ဒထုတ်ဖော်သားတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူလာတာမှာအမှု14မှုအတွက်အမှုဖွင့်ခံထားရသူ45ဦးထိရှိလာခဲ့ပါတယ်။ဒီလူဆန္ဒလွတ်လပ်ခွင့်တွေကိုရက်ွယ်ပြည်ပြည်ပြင်ဆင်ဖို့လုပ်နေတဲ့ငင်းစုစီဥပဒေကိုလုံခြုံရေးတာဝန်ယူသူတွေကလက်တလုံးကျလုပ်ပြီးအကြမ်းဖက်နှိမ်နင်းတာတွေကြောင့်တက်ကြွလှုပ်ရှားသူအခြေဝေဖန်မှုတွေပိုများလာစေတယ်လို့ထောက်ပြလာသူကတော့ငြိမ်းချမ်းရေးဆန္ဒပြတာမို့ပုံမှန်19အမှုဖွင့်ခံထားရတဲ့ကြပြာဆရာမောင်ဆောင်ခါပါ
ဒီဥပဒေပေါ်မှာမှဒီအဲလက်တလုံးကြားလုပ်တယ်ပေါ့ဥပဒေမှာကဌာနပြခွင့်ကိုပေးထားတယ်ပေးထားရတော့ကျွန်တော်ခွင့်ပြုမင်းကျင်နာနဲ့ရပြီဒီကြားသူကြီးကနေပြီးတော့ခွင့်ပြုမင်းအဲရတယ်မရဘူးအကြောင်းပြန်ကြတော့မလို့ကျွန်တော်ကဒီအနေနဲ့ပြတဲ့သူကြီးကန်းချက်အတိုင်းရှင်းနေကြတင်ပေးရင်အဲ့ဒါလုံဆောင်ခွင့်ရှိမယ်အဲ့ဒီဌာနပြတဲ့သူကြီးရတဲ့ခွေရနေပြီးအကာအွယ်ပေးရမယ်။ဥမာဒီပေါ်မှာတံပြန်ဆန္ဒပြတာကြုံလာရင်အဲတံပြန်ဆန္ဒပြတဲ့အခွေကိုကျွန်တော်ကဖမ်းဆီးသိမ်းသိမ်းတာမျိုးမဖြစ်နေလောက်ဆောင်အောင်။ဒါပေမဲ့အဲ့လိုဟာတွေကိုရတဲ့ခွေလောက်ဆောင်ခဲ့ခြင်းမရှိဘူး။ဒါကဒါပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်သွားတဲ့ဆန္ဒပြမှုမှာအရင်ကြည့်တာထင်ရှားတယ်။ရတဲ့ခွေအနေနဲ့ဘယ်လိုမျိုးပြင်ဆင်ထားနိုင်လဲကျွန်တော်မသိဘူး။ဒေတာတာကတော့တရားဥပဒေစုမှုနဲ့ပတ်သက်ပြီးတော့ဘယ်လိုမှကိုကျွန်တော်တို့တွေအားကိုးယုံကြည်လို့မရတဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်တယ်။
ဥပဒေအကျိုးဆောင်ရှေ့နေဦးခင်မောင်ကျော်ကတော့အဝေးပိုင်းခံနေရတဲ့ဒီဥပဒေနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။ဘူးကြီးဥပဒေကငကိုလေးကမုလတွေကရှိနေရှိရမယ်ဥပဒေမဟုတ်ဘူး။ဘောင်းဆိုတော့ဟိုမှာဥပဒေသဘောကအရှိန်ဥပဒေပဲ။ဘူးကောင်းကြီးဖွဲ့ပြီးပုံရှင်ကဘူးကဘာကြီးပြင်နေခြင်းလဲ။အဲ့ဒီမှာလွတ်လပ်စွာပြောဆိုခွင့်တော့လွတ်လပ်စွာတင်ပြခွင့် freedom of expression လို့ဆိုတာဆက်ပြေးထားပြီလား။အဲ့လိုဆိုလို့ရှိရင်ဥပဒေတစ်ခုဟာအရှိန်ဥပဒေနဲ့ဆန့်ကျင်ပြီးတော့အရှိန်ဥပဒေကပေးထားတဲ့ဥပဒေကိုခွင့်ရည်တွေကိုပိတ်တဲ့ဥပဒေမျိုးဖြစ်တယ်။အဲ့ဒါကဥပဒေကျွန်တော်ဥပဒေစကားမှာဥပဒေလွန်ပြထားတဲ့အကြောင
်းပြီးခဲ့တဲ့မေ12ရက်နေ့ကရန်ကုန်တောင်ငွေအဝိုင်းမှာငြိမ်းချမ်းရေးဆန္ဒထုတ်ဖော်နေတဲ့တက်ကြွလှရှားသူတွေကိုယ်တိုင်လူစုခွဲဖို့ပြင်ဆင်နေတိမ်ပါပဲ။ရဲတပ်ဖွဲ့ဘက်ကအင်အားသုံးဖမ်းဆီးခဲ့လို့မောင်ဆောင်ခါကဆိုပါတယ်။ယူနီဖောင်းဝတ်စင်ထားတဲ့အရဲဝန်တဲ့လူတွေကဖမ်းဆီးထိုးချိန်မှုတွေလည်းရှိခဲ့ပါတယ်။ဒီလိုရုံရင်ဆန်ခတ်ဖြစ်ပြီးအင်အားသုံးဖြည့်ဆည်းခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲတို့အောင်ဝင်းဦးကတော့ဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရက်ဝတ်တွေအကြုံးပြုခြင်းမရှိခဲ့သလိုအရက်ဝတ်လူတွေကိုလည်းဖမ်းဆီးခွင့်မပေးခဲ့ကြောင်းမျှဆိုထားပါတယ်။
ကျွန်တော်တို့ဒီတော်ဝင်ကိစ္စကိုပြီးပါတော့ကျွန်တော်တို့ဒီရက်သားတွေသုံးပြုမရှိဘူးလို့ပဲကျွန်တော်ဒီသားရတယ်
လက်ရှိမှာငြိမ်းချမ်းရေးဆန္ဒထုတ်ဖော်ကြတယ်လို့အာဏာပိုင်တို့ကရန်ကုန်တိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့ပဲခူးတိုင်းစတဲ့နေရာအသီးသီးမှာပါဝင်ခဲ့သူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်။ကောင်ဝေဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူမတ်ရှားရမုံကတော့အဲ့ဒီနေ့ကလုံခြုံရေးတာဝန်ထမ်းဆောင်သူတွေကအာဏာရှင်ခေတ်ပုံစံတိုင်းဆန္ဒပြသူတွေကိုဆက်ဆံကအင်အားသုံးဖြိုခွင်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်
။သစ္စာရဌာနရဲတွေနဲ့ပြီးတော့အဲ့ဒီအယောက်ဝတ်တင်တဲ့လူတွေကနေပြီးတော့ရှိုက်တာပေါ့နော်ရိုက်နှက်မှုတွေစတင်ပြီးရိုက်နှက်ဖန်ဆီးခေါ်ဆောင်မှုတွေလုပ်ခဲ့တာပေါ့နော
်
အဲ့လိုဆိုရတဲ့ကြောင့်မလို့ဒီမှာဆိုပါရဆိုသူတို့ဥပဒေတိုင်းလောက်ကမှာကျွန်တော်အိမ်ကြီးကပြောတယ်ကျွန်တော်ကျောင်းဝင်ခဏလို့၃ယောက်ရှိတယ်ဒီ၃ယောက်နဲ့သူတို့ရှင်းတဲ့အခါမှာသူတို့ဥပဒေကြောင်းရလို့ကျွန်တော်လက်ခံတယ်အခုကကျွန်တော်တို့ဥပဒေနဲ့လောက်လိုက်တယ်လို့ခံစားရတယ်ဒါကြောင့်မလို့သူကဥပဒေကိုလက်လုံးချလောက်တယ်လို့ပြောလို့ရတယ်ပေါ့နော
်အိမ်ကြီးကဆန္ဒပြသူတွေကိုကိုထီးလက်ရောက်စော်ကားခဲ့တဲ့လူတွေကိုဖန်ဆီးအရေးယူမယ်လို့ရဲချုပ်ကတော့ဆိုခဲ့ပေမဲ့ဆန္ဒပြပွဲလုပ်ခဲ့တာရက်တပတ်ပြည်တင်ရောက်တဲ့အထိတော့ဒီလူတွေကိုဖမ်းဆီးအရေးယူထားတာမရှိသေးဘူးလို့ဘိုင်းယက်စကန်ကတာဝန်ရှိသူအမည်မဖော်လိုတဲ့ရဲအုပ်ကဆိုပါတယ်။အဲ့ဒီကအရွက်လူတွေဖမ်းဆီးတာတွေပြုနေတဲ့ဓာတ်ပုံမှတ်တမ်းတွေဒီလိုမှတ်တမ်းတွေရှိတယ်လို့ရဲတပ်ဖွဲ့ဝင်တွေနဲ့အတူပူရဲဖမ်းဆီးတာတွေလည်းရှိရဲလို့အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကဆိုပါတယ်။ဒီလိုဥပဒေနဲ့လုံရက်တွေလုံခြုံရေးတာဝန်ယူသူတွေကလောက်ကန်ခွင့်ရှိနေတယ်ဆိုရင်ရန်ကုန်မြို့နယ်ပြည်သူတွေတဦးချင်းစီရဲ့လုံခြုံရေးဟာအကြောက်တရားတွေနဲ့သာဆက်လက်ရှင်သန်နေရအောင်မယ်လို့တက်ကြွလှုပ်ရှားသူတွေကသုံးသပ်နေကြပါတယ်။